မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာပိုင်တွေကနေပြီးတော့သူတို့ဘောဝေဘနဲ့သူတွေကိုတရားဆွဲဆိုတဲ့ကိစ္စပါဒီလိုဖန်စီတရားဆွဲဆိုတာတွေဟာဒီမိုကရေစီလမ်းကြောင်းကိုသွားနေတဲ့အခုလိုချိန်မျိုးမှာဒီဒီမိုကရေစီကျင့်စဉ်ဖြစ်တဲ့လောလတ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ကိုဘလို့အဟံတာဖြစ်စေလဲဆိုတာပါဒီအစီအစဉ်မှာပင်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဒါကိုဖိတ်ခေါ်ထားသူတွေကတော့ဒီကချင်နှစ်ချင်းကရင်အဖွဲ့ချုပ် KBC ဥက္ကဋ္ဌအဓိကာရောရစီအရဒေါက်တာကလန်ဆမ်ဆန်နောက်ဒီမကြသေးခင်ကထောင်တန်ချမှတ်ခံရတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ရှင်နေဦးရောဘတ်ဆန်အောင်နောက်ဒီဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူလူခွင့်ရှင်နေဦးကောင်ထူးတို့ဖြစ်ပါတယ်ဒီပါဝင်ဆွေးနွေးမဲ့သူတို့ကိုလည်းအလင်းတင်တယ်လို့ဝင်ရောက်ဆွေးနွေးကြဖို့ရှိပါတယ်ကျွန်တော်တို့အခုလောလောဆယ်မှာတော့ဒါဟိုဆက်သွဲနေတာဆက်သွဲနေစေဖြစ်တာကြောင့်မလို့ဒီလူခွင့်ရှင်နေဦးအောင်ထူးကိုဦးရောဘတ်ဆန်အောင်လည်းဒါအွန်လိုင်းပေါ်ကိုရောက်နေပြီဖြစ်တဲ့အတွက်ဦးရောဘတ်ဆန်အောင်ကိုကျွန်တော်အရင်ဆုံးစပြီးတော့မေးချင်ပါတယ်။ဆိုတော့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုထောင်တန်းတစ်နှစ်ချမှတ်လိုက်ပါတယ်ပေါ့လင်တာမကြသေးခင်တော့ပေါ့။ဆိုတော့ဒါဟာမျှတတဲ့စီရင်မှုဖြစ်ပါရဲ့လားခင်ဗျ။ဦးရောဘတ်ဆန်အောင်ဖြစ်ကြပြီတော့ခင်ဗ
ျ။ဦးရီကြောင့်ရပြောရမယ်ဆိုရင်ပြဆွဲဆိုတာကရဇဂတ်ကြီးဦးရီပုံမှန်905ကကြီးရဆွဲတာအဲ့တော့ကာကြီးအရာဆိုရင်ဦးမင်းတေကိုကိုကြီးက Facebook မှာကြီးတယ်ဆိုတာကဒါပေါ်လာလာလည်းမဟုတ်ဘူးအဲ့ဒါနောက်ပြီးတော့တုံ့ပြန်ကြီးညာမှုလည်းမဟုတ်ဖြန့်ချင်မှုလည်းမရှိဘူးဒါတိကျတယ်နေ့ကျအနေနဲ့သူ့ရဲ့အရေးသားကြောင့်စစ်ပုံကံမှုတော်၎င်းအထက်အောက်အရာရှိမလေးမစားကြည့်ရင်းတော်၎င်းပြက်ပွက်ချင်းတော်၎င်းအဲ့ဒီလိုဖြစ်စီဖို့အကျံရှိတယ်ဖြစ်စီတယ်ဆိုတော့အကျံရှိတယ်ဆိုတော့အချက်တွေကိုတည်ရလူဘက်ကတိတိကျကျသွတ်ဆိုနိုင်ခြင်းမရှိသေးနဲ့အခုလိုသင်္ခါယောဂါကြောင့်အသက်တဝက်လိတုတ်တာဒီနှလုံးယောဂါနဲ့ကြောက်ကြွယ်ဝေဒနာပါခံစားနေရတဲ့ကိုမင်းတေကိုကိုကြီးကိုတောင်းတတနှစ်ချလိုက်တာဟာပူရင်းနဲ့ညည်းတယ်လို့မဆိုလို့ဘူးတရားမျှတမှုအပိုင်းနဲ့ဆိုရင်လေအလန်းဝေးတယ်လို့ပဲကျွန်တော်တို့ခံယူရတာဆိုနားလည်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဒါဆရာဒေါက်တာကလမ်ဆန်ဆွန်လည်းဟိုလိုင်းပေါ်ရောက်ပါပြီခင်ဗျဆိုတော့ဆရာဆမ်ကလမ်ဆန်ဆွန်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဆရာတော်အနေနဲ့ပေါ့နော်ဇလိုင်းလာတော့ဟာဒီအမေရိကမှာလာပြီးတော့ပေါ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ပြီးတော့ဒီကချင်ပြည်နယ်တဲကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံမှုတွေအကြောင်းပြောတာကြောင့်မလို့ပေါ့လေအခုတော့ဒါစစ်တပ်ကနေပြီးတော့တရားဆွဲဖို့လုပ်နေပြီပေါ့ဆိုတော့အခုအဲ့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပေးပါလားခင်ဗျ
ာဟုတ်ကဲ့ကျွန်တော်ကအဲ့ဒီဓမ္မဒတ်ဆမမြန်မာပြည်မှာဘာသာရေးလွတ်လပ်ချိုးချယ်မှုပြောတဲ့အချိန်မှာကျွန်တော်ကဟိုခရံပါလာကိုကြီးပဲလည်းမြင်ပါဘူးဒီမှာရှိတဲ့အော်မြန်မာပြည်မှာရှိတဲ့ဒီဘာသာပေါင်းဆိုမှုဘာသာကြီးတိုင်းလွတ်လပ်မှုကိုလိုချင်တဲ့စံနာနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်။ဒီဒီတောင်ပေါ်ပြည်ပြမော်ဒီတိုင်းသားနေတဲ့ရွာနေရာတွေအဲဒီပြည်မနေရာတွေအားလုံးတန်းတူညီတူရှိစေချင်တဲ့အိဆာနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်။အခုတော့ကျွန်တော်ကိုပါပုံပါနဲ့ဆွဲမယ်ဆိုတာကတော့ဒီစက်တင်ဘာ9ရက်နေ့မှာတို့အမိန့်ချမှာဖြစ်ပါတယ်။အဲဒီတော့မှာချမကျွန်တော်ကိုတို့ဆွဲမယ်ပုံမှန်ကိုကျွန်တော်ဟိုအတိအကျသိရမှာဖြစ်ပါတယ်။အခုတော့ဆယ်ဆယ်တော့ကျွန်တော်ဘာမှကျွန်တော်မသိသေးပါဘူး။ဒီအချိန်မှာရှိပါတယ်
။ဆိုတော့ဟိုတမရဒေါ်နယ်ထရမ့်နဲ့ဒီအင်ဂျူရောမာဝဲပေါ့လေတွေ့တယ်ဆိုတဲ့အခါကျတော့ဒီဆီယာရောနဲ့အတူတခြားနိုင်ငံတွေကနေပြီးတော့ဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဟိုလာရောက်ပြီးတော့သူပြောဆိုကြတဲ့သူတွေရှိရလို့လည်းကျွန်တော်သိရပါတယ်ဆိုတော့အဲ့ဒီတုန်းကဟိုဆရာဟိုတွေ့ခဲ့ရတဲ့အခြေအနေလေးတွေဒီနောက်ခံအကြောင်းလေးနည်းနည်းလောက်ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီထဲမှာပါတဲ့လူအယောက်20 survivor တွေပေါ့ဒီဘာသာရေးအဖိနှိပ်မှုကြောင့်ဟိုလက်ဆက်မှုကြောင့်အသက်ရှင်ရတဲ့ဟိုအသက်ရှင်ကြံခဲ့တဲ့သူတွေပေါ့ရှိတဲ့တဲမှာကျွန်တော်မမေ့တော့ဆိုအီရတ်ကဒီ Nobel Peace Prize ဒီရတဲ့အမျိုးပြီးပါတယ်နောက်တရုတ်ပြည်ကဒီဝေကာတွေအဖွဲ့ပါတယ်နောက်ပြီးမှဒီစီတက်ကပါတယ်
အဲ့တော့ဒီကျွန်တော်တို့အရှိအလေပိုင်းနဲ့ကျွန်တော်ဒီအာရှပိုင်းကတော်တော်များများအဲ့မှာပါတယ်ဆိုတော့ကျွန်တော်ညီရပါတယ်နှုတ်မဒီဘင်္ဂလားဒေ့ရှ်ဘက်ကဒီဒူဟင်ဂျာကဲမ်ကဒီဒူဟင်ဂျာတွေပါလာတော့ကျွန်တော်အဲ့ဒီမှာကျွန်တော်တွေ့ခဲ့ရပါတယ
်ဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်ဥပောင်ထူကိုဆက်ပြီးတော့မြေးချင်ပါတယ်ခင်ဗျာဆိုတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဟိုပေါ့လေခုနဒီဒေါက်တာကလန်ဆမ်ဆွန်ပြောတာတော့နောက်ရောဘတ်ဆန်ကိုပြောကြားခဲ့တဲ့ကိစ္စတွေမှာပေါ့လေဆိုတော့အာနာပိုင်းဒီဘက်ကရောဟိုအခုလိုမျိုးဟိုဒီလူခွင်းနဲ့ပတ်သက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အခွင့်အရေးပြောကြားတဲ့အခါမှာအာနာပိုင်းဒီဘက်ကအခုလိုတားဆီးတာလူခွင်းရေးချိုးဖောက်မှုကျွလွန်ရောက်ပါသလားနောက်ဒီလွတ်လပ်စွာထုတ်ဖော်ခွင့်ပေါ့ဟိုဘယ်လိုတက်ရောက်မှုရှိပါလဲဥပအောင်ထူရဲ့အမြင်သိပါရစေခင်ဗျာ
လူခွင်းချိုးဖောက်မှုတိကျပါဗျာအကြောင်းလဲဆိုတော့ဒေါက်တာကမ်ဆာဆွန်ပြောတဲ့ထဲထဲမှာလက်ရှိပြည်ထဲဥပဒေဖြစ်တဲ့2008ဖွဲ့စည်းပုံခြေရာဥပဒေနဲ့ပဲခြေုံတော့ဥမ354ကိုဆန့်ကျင်တာမရှိဘူးဥမ354မှာအဓိကကန့်သက်ထားတာနိုင်ငံတော်လုံခြုံရေးပဲအဲ့တော့ဒေါက်တာကမ်ဆာဆွန်ပြောလိုက်တဲ့အတွက်နိုင်ငံတော်လုံခြုံရေးထိခိုက်ပါတယ်လို့ပြောစရာအကြောင်းကိုမရှိဘူးတခြားနောက်တစ်ခုကဒေါက်တာကမ်ဆာဆိုခရိုင်းမီးယားပြည်မှုရေးဆွဲစရာအကြောင်းကိုမရှိဘူး။အဲကြောင့်လဲဆိုတော့လွတ်လပ်ထုတ်ဖို့ပြောဆိုခွင့်ဟာခရိုင်းမဟုတ်ဘူး။အခုသူပြောသွားတဲ့ဟာအကုန်လုံးကအင်္ဂလိပ်လိုပမာလိုအတိအကျကျွန်တော်တို့ရှိမှရှိတယ်။ဆိုတော့သူပြောတဲ့နေရာကလည်းပဲအမေရိကန်နိုင်ငံမှာပြောတာ။အမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာကလွတ်လပ်ဆိုတာထုတ်ဖို့ပြောဆိုခွင့်ကိုကန့်သတ်ဟန်တာတဲ့ဘယ်ဥပဒေမှမပြုပါဆိုတာဂရန်တာပြည်သားဖြစ်တယ်။ဒီအခြေခံသူပြောတဲ့အခါမှာမြန်မာနိုင်ငံတရားရုံးကဘာဥပဒေနဲ့ဆွဲမှာလဲ။ငါတိုင်းနိုင်ငံတရားရုံးမှာစီမံခွင့်ရှိသလား။ဥပမာကျွန်တော်ဘုမောင်နေရာရဲ့ဆစ်လိုက်တယ်ကွာ။ဆစ်ပြီးတော့ဒေါက်တာကလမ်ဆန်ဆွန်ကဒီအမှုကိုကျွလွန်လားမကျွလွန်လားဆိုရဲဟုတ်သူစုံစမ်းခိုင်းတယ်ဘယ်လိုသွားစုံစမ်းမလဲ။ဆိုကျွန်တော်နိုင်ငံမှာဒီသေးဥပဒေကျွန်တော်ဥစ္စာကျွန်တော်ဥပဒေဆိုရှိတယ်။အဲ့ဥပဒေက Google Jurisdiction တော့ရှိတယ်။ Data ဆိုင်ရာစီမံခွင့်အနာလို့ခေါ်တယ်။အခုဖြစ်ပေါ်လာတာကအမေရိကန်မှာဖြစ်ပေါ်လာ။အမေရိကန်မှာလောလောဆယ်သူ့ပြောစုံကိုရာခိုင်နှုန်းပြပေးလိုက်တာ။ဆိုအဲ့မှာဖြစ်ပေါ်လာတော့ကျုပ်မြန်မာနိုင်ငံတရားရုံးကဘလို့သွားစီရင်မလဲ။ဆိုဥပဒေကြောင်းရဘူးကလွဲနေတာဖြစ်တယ
်။ဟုတ်ကဲ့။ဟုတ်ကဲ့။
အဲ့တော့ဒီတကယ်တော့တရားရုံးကဒီမှုကိုလက်ကိုမခံနဲ့တန်းပယ်ချလိုက်ရမှာ
။ဟုတ်ကဲ့ပါ။
ဘယ်လိုပဲသူ့ကြားမှုကဖြစ်စဉ်တွေတင်လာဘူးကတရားရုံးကဘဲလိုက်နေသလား။လိလာမယ်ကျွန်တော်ဖြစ်လာတယ်။
ဟုတ်ကဲ့ပါဆိုတော့အဲ့ဒီမှာပေါ့လေတခုကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီဖော်ဆောင်တဲ့အခါမှာပေါ့လေဒါဟိုလမ်းကြောင်းမှန်ပေါ်သွားနေဖို့ဒါထင်းကြောင်းတဲ့စနစ်တခုလို့ပြောရင်လည်းရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုအထူးသဖြင့်အခုလိုအခြေအနေမျိုးမှာပေါ့နော်ဒီလိုစနစ်မျိုးအားကောင်းလာဖို့ကဟိုတကယ်ကတော့အာဏာပိုင်တွေဘက်ကတော့မှပိုးပြီးတော့ဟိုခွင့်ပြုပေးတဲ့ကိစ္စမျိုးပေါ့လေဆိုတော့အခုလိုမျိုးဒီဝေဖန်ပြောဆိုတာတွေဒီလိုမျိုးဟိုတချို့ကိစ္စတွေမှာခုနလိုမတရားသဖြင့်ဖြစ်နေပါတယ်ဆိုပြီးတော့ပြောနေဒီခံရတဲ့သူတွေဘက်ကပြောတဲ့အခါမှာဒါကိုအာဏာပိုင်တွေဘက်ကသူတို့အနေနဲ့သူတို့အပေါ်အကြီးညိုပြင်အောင်လုပ်ပါတယ်ဆိုပြီးတော့ဟိုဘာကြောင့်မြင်တယ်လို့ထင်ပါလဲခင်ဗျာဥပ္ပံတို
့ဟောဒါကတော့ယူပြောရင်တော့အာဏာပြဿနာရေးရဆိုတော့အာဏာကိုထိပါလာမယ်ဆိုရဲလာလာရှိရင်ဘယ်လိုသူ့ကိုပြောဆိုမှုမျိုးကိုမှခွင့်ပြုမှာမဟုတ်ဘူးခွင့်လက်ခွင့်မပြုခဲ့ဘူးအဲ့တော့အခုလူတော်များထင်နေကြတယ်ညောင်နိုင်ငံမှာစနစ်ကပြောင်းလာလို့အလားပြောခွင့်ဆိုခွင့်ရနေတာပဲပြောခွင့်ဆိုခွင့်ရနေတာတွေကဟိုဒေါက်တာကမ်ဆန်ဆန်ပြောသလိုမြန်မာစစ်တပ်အစိုးရကကြိုက်တဲ့ဟာကြီးပြောနေပြောခွင့်ရနေတာဆိုနည်းနည်းလေးဝေဖန်ကြည့်လိုက်ဝေဖန်လို့မရတော့ဒီမိုဒီမိုစီမမဟုတ်တာလေဆိုတော့ဒီချက်လက်ကိုဒါဒီမိုစီတော့နဲ့မဟုတ်ဘူးဆိုတော့ဒေါက်တာကမ်ဆန်ဆန်သိတယ်ပြည်တွင်းမဟုတ်မှလည်းသူသိတယ်ဒါကြောင့်မြန်မာပြည်မှာဖြစ်နေတဲ့ဆန္ဒကိုသူကရိုးရိုးလေးထောက်ပြလိုက်တာအဲ့တော့ခုနကသူလည်းပြောသွားလိုက်တယ်သူပြောတာခရစ်ယာန်တခုတည်းမဟုတ်ဘူးဘာလို့ပြောတာသူပြောတာပြဿနာတခုတည်းမဟုတ်ဘူးဒီမိုစီပြဿနာလည်းရှိတယ်ဆယ်ရွယ်ပြဿနာလည်းရှိတယ်ဒါအမှန်ကိုပြောတာဒါတော်ရဆန်ဆန်ကိုပြောတာအမှန်တရားတက်တက်ပဲ
ဟုတ်ကဲ့ပါဒ
ီအမှန်တရားကိုဘယ်လောက်ပဲခင်ဗျအမှန်တရားပြောပြောအဲ့အမှန်တရားကသူတို့အာဏာကိုချိန်ပါလာမယ်ဆိုရင်တော့ပြည်နေဖို့အရှင်နေပဲလို့ကျွန်တော်တို့ကတွေ့ရတယ်လေ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဟိုဆရာတို့ဒီလေလိုက်ပုံမှာပဲခဏဆက်ပြီးတော့နေပြပါအောင်ကျွန်တော်တို့အခုဒါဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးကြပါတယ်ဆိုတော့ဒီပထမဦးဆုံးကိုစန်းဆွေပါကိုစန်းဆွေဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကိုကိုကဟိုဥပ္ပဥပ္ပီဆိုရလက်ခဲကလေးကနေပြီးတော့ MC ဆိုရလက်ခဲဒီစေစုနဲ့မျိုးရှိသွားပြီဝင်လဲနေတာမဟုတ်ဆိုတာဟိုစစ်တဲအချင်းသာနေတာရှိအောင်တော့ခွင့်လို့မရရှိတာတော့အမှန်လေးခင်ဗျာဘာလို့ဆိုဟွာဒီတရေသမားတို့အမောင်ရှာခံရတာတို့အင်တာနက်လိုင်းတွေဆက်တော့ခံရတာတို့အများကြီးရှိတယ်ရာတင်းတော့ရတယ်မှာအခုတက်မတော်ဘက်ကလေဟိုဟာတက်မလို့ဒီအမိတက်မလို့ဒီအဖဆိုပြီးတော့တကယ်ကတော့ဟိုရတာလည်းရှိတယ်အဲ့ရောသူတို့ပြည်သူပြည်သားတွေကိုကာသမင်းနဲ့သူတို့ပြည်သူပြည်သားတွေကိုတက်မလို့အမိဖဆိုရတက်မလို့ကတမင်သက်သက်ဆက်ဆက်နေတာလားလို့ရေးကြရလည်းရှိပါတယ်ခင်ဗျာနောက်တစ်ခုကတော့2007ဖွဲ့စည်းပုံအခြေခံဥပဒေအဲ့ဥပဒေကိုလေတော့ဟိုပုံရနေတာလားတက်မလို့ဘက်ကဒီအစိုးရရဲ့တွန်းတောင်းရအချက်အလက်တွေကိုပြင်လိုက်ရင်ဒီလိုကကဘာလို့အခက်အခဲရှိသလဲဆိုတာကိုလွှတ်တော်ထင်မှာကိုယ်ကိုယ်လည်းဆွေးနွေးဖို့လိုလိမ့်မယ်ကျွန်တော်ကထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ဆိုတော့ဟုတ်ကဲ့ပါကုစန်းဆွေကျေးဇူးပါ။ဆိုတော့နောက်တစ်ခါနောက်တစ်ယောက်အလှည့်ပေးချင်တာကတော့ကိုချင်းမြင့်ပါခင်ဗျ။ကိုချင်းမြင့်ဝင်ရောက်ဆွေးနွေးလို့ရပါခင်ဗျာ
။ဟုတ်ကဲ့ဆရာကျွန်တော်တို့ခုဥပဒေနည်းဥပဒေကျွန်တော်တို့အမျိုးမျိုးကကျွန်တော်2008ဖွဲ့စည်းပုံအခြေခံဥပဒေစစ်အာဏာရှင်ကိုကာကွယ်ထားတဲ့အဲဒီဥပဒေတွေဖြစ်နေတော့သူတို့တစ်ဖက်သက်ရည်ဆွဲထားတဲ့ဥပဒေတွေဖြစ်နေတော့သူတို့ကိုလောကမထိဖို့ဟာကာကွယ်ထားတယ်အဲကြောင့်ဒီပူစီကလည်းမပြေဝသေးဘူးကျွန်တော်တို့အခုလက်ရှိလူထုရွေးချယ်တင်ရောက်ထားတဲ့အစိုးရကလည်းသူတက်မတော်လို့ပေါ့လေကျွန်တော်တို့ဒီသဘောထားမသိသိသိမှုတက်မတော်ကလည်းငါ့ကိုမကြည့်နဲ့ဒီလိုပဲကျွန်တော်တို့လက်ရှိအစိုးရကလည်းအရောတီမဆောင်ဆိုတဲ့သဘောထားကတော့ဟိုပဲအစိုးရမှမရှိတဲ့မူကျွန်တော်တို့တက်မတော်ကလုပ်တယ်လို့တော့မလုပ်တဲ့မူလို့ထင်တယ်ဒါကြဒါမှလာလေကျွန်တော်တို့ကရှိဖို့ဒီမိုကရေစီကတိုးရီတိုးရီကျွန်တော်တို့ပြင်လန်းလာမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုချင်းမြင့်ကျေးဇူးတင်ပါတယ်အာကိုတီးလည်မှုဝင်ပြီးတော့ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အစိုးရရဲ့စစ်တပ်ရဲ့သူရဲ့နပန်းစီလှုပ်ဆောင်နေတာနပန်းစီရဲ့သူတို့အတိပြုနေတာကိုကျွန်တော်တို့မြင်ကြရပါတယ်ဒါပေမဲ့နော်သူတို့ရဲ့လှုပ်ဆောင်ချက်ကစစ်တပ်ရဲ့လှုပ်ဆောင်ချက်မှာနော်အစိုးရလိုက်ပြီးတော့နော်နောက်လိုက်ပြီးတော့လှုပ်ဆောင်ရတဲ့အတွက်ဒီပြဿနာတွေဖြစ်နေရပါတယ်ခင်ဗျဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့ပြည်သူတွေကငင်းညာရေးကိုအမြဲတမ်းနော်လူချင်းပါတယ်တောင်းတနေပါတယ်ဆိုပေမဲ့နော်အစိုးရရဲ့စစ်တပ်ရင်ကနော်အမြဲတမ်းဖြည့်စီလှုပ်နေတယ်ကျွန်တော်တို့မြင်တွေ့ရပါတယ်နော်နော်ဒီတော့နော်ကျွန်တော်တို့ပြည်သူတွေနော်နောက်ဆက်ဆက်ကိုဘယ်လိုဘယ်သူ့ကိုအားကိုးရမလဲနော်နိုင်ငံကအနေနဲ့ကျွန်တော်တို့မိမပြည်မှာနော်လာဝင်ရောက်ပြီးတော့နော်မဆွေးနွေးမတန်မင်ဘူးနော်မညှိနှိုင်းဘူးဆိုရင်တော့ကျွန်တော်တို့မိမပြည်သူတွေအများအားခံစားနေရမှာဖြစ်ပါတယ်အဲအားကြောင့်မို့နော်အခုကျွန်တော်တို့အဲချမ်းပြည်နယ်မှာနော်ဖြစ်တဲ့ကိစ္စတွေကနော်အခုတိုင်ပင်ဆွေးနွေးနေတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ကတော့နော်တိုင်ပင်ဆွေးနွေးနေတယ်ဆိုပေမဲ့နော်အစိုးရစစ်တပ်အနေနဲ့ကတော့လက်အမှုရယူဖို့နော်နေရာဝေယူနေတာဟုတ်တော့လုံးဝလက်မခံသင့်ဘူးလို့ကျွန်တော်တိုင်းသားအဖွဲ့အစည်းကောင်းဆောင်တွေကျွန်တော်ပြောကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီလည်းမှုကျေးဇူးပါခင်ဗျာဆိုတော့အခုဟိုဆရာဒေါက်တာကလမ်ဆမ်ဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဆိုတော့ဒီဆရာတော်ကဟိုအခုလို့ပေါ့ဒီတမရထရမ်နဲ့တွေ့ဆုံချိန်မှာဒါမြန်မာနိုင်ငံရဲ့အခြေအနေတွေကိုပြောကြားခဲ့တယ်ဆိုတဲ့အခါကျတော့ဟိုဒါရီယာနိုင်ငံတော်အူအချီညိုပြက်စီရဲဆိုပြီးတော့အခုတရားဆွဲဖို့လောက်တာပေါ့လေဆောဆရာတော်အနေနဲ့ရောဒီသမရထရမ်နဲ့တွေ့တဲ့အခါမှာဟိုဘာရီမြန်ပြောကြခဲ့လို့ဒါနိုင်ငံတော်အချီညိုပြက်စီတဲ့ဟိုအခြေအနေမျိုးရောက်တာလို့ထင်ပါလေအ
ဲကျွန်တော်တချက်ကတော့ခုနပြောတဲ့အတိုင်းဒီကျွန်တော်တို့ဒီဘာသာရေးဟိုပေါ့ဒီဖိလိချုပ်ချယ်မှုတွေရှိတယ်ဆိုတာကိုပြောတယ်ပြီးရင်ကျွန်တော်တို့ဒီတိုင်းဒါဒီဒီလက်တကန်အဖွဲ့တွေအများကဒီဒီမိုကရေစီနဲ့ဖက်ဒရယ်ကိုလိုချင်ပြီးမှဟို focus လုပ်ဖို့အဲ့ဒါကိုဒီဒီတမတ်အမေရိကန်ဆိုရတဲ့နဲ့ကူညီပံ့ပိုးပေးဖို့နဲ့နောက်ဆုံးကတော့ဒီ sanction နဲ့ sanction ကိစ္စနဲ့ပတ်သက်ပြီးအဲကျွန်တော်ပြောခဲ့တာတွေအဲ့ဒီအချက်တွေပါပဲအဲ့ဒီအချက်တွေကြောင့်ဒီလိုဒီပေါ့ဒီတရားရုံးမှာအခုသူတို့ဆွဲဆိုပို့ဟိုဟာလုံနေချင်းဖြစ်တယ်လို့ပဲကျွန်တော်ထင်နေယူဆပါတယ်
။ဟုတ်ကဲ့ဆရာဥမာဟိုဘာသာရေးရောဟိုခုနလိုပေါ့လေတချို့ခွဲခြားဆက်ဆံမှုတချို့ရှိတယ်ဆိုတဲ့အခါကျတော့ဥမာဘလို့အနေထားမျိုးတွေဆရာအနေနဲ့ကြုံခဲ့ရတာမျိုးတွေရှိပါလဲ
။ကျွန်တော်ပြောတဲ့အရာတွေက ြန်မာပြည်မှာတိုင်းဒါတွေဒီမပြည်ပတ်ပြည်မပြည်နဲ့အားလုံးပြောနေတဲ့စကားအဟောင်းကြီးပါပဲအပြည့်စမ်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကတော့ဒီတမ်ဒါခမကဘာတီအောင်ပြောခဲ့တဲ့အတွေ့အကြုံတို့ကျွန်တော်ဒီဒီလိုဒီတရားစွဲဆိုဖို့ဖြစ်လာတယ်ဆိုတာသင်္ကေတအဲ့လိုယူဆပါတယ်ကျွန်တော်အသေးစိတ်ဒီပြောဖို့ကတော့ဒီချုပ်ချယ်ပေါ်ဒီချုပ်ချယ်မှုဖိနှိပ်မှုကတော့တကယ်လို့တရားရုံးမှာကျွန်တော်ဒီသူတို့ပဲပါပုံမှတ်တယ်လည်းတော့မသိဘူးတရားရုံးမှာရင်ဆိုင်တဲ့အချိန်မှာကျွန်တော်ဘက်ကလည်းဟိုပြောဖို့ကျွန်တော်တို့လည်းအစဉ်ပြည့်ဟိုဆက်အချက်လက်တွေစုဆောင်ထားတယ်ရှိပါတယ်ပြင်ဆင်မှုတွေရှိပါတယ်အခုတော့ဘာကြောင့်ဟိုဘာပေါ့အသေးစိတ်ပြောလို့တော့မဖြစ်သေးဘူးဗျတရားရုံးရောက်မှာပဲကျွန်တော်တို့ပြင်ဆင်ပြောဖို့ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကပေါ့လေဟိုအထူးသဖြင့်တော့ဟိုဆရာတို့ရဲ့အခုလိုဒီတိုင်းအထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာပေါ့နော်ဆိုတော့တိုင်းရင်းသားဒေသတွေမှာဆိုရင်ဒါဟိုးလုံးနေရာလည်းပဲအဲဒီစစ်အစိုးရဆက်ဆက်လက်ထက်မှာလူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့ဒီအခုဒီမိုကရေစီပေါ်ဆောင်နေတဲ့အစိုးရဒီလက်ထက်ကိုလည်းရောက်လာပြီပေါ့လေဆိုတော့အခုလိုအခြေအနေမျိုးမှာရောဒီခုနလိုပေါ့လူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဟာမျိုးနောက်ဒီအထူးသဖြင့်တော့ဆရာဒါလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုထုတ်ဖော်ပြောဆိုတာဆိုတော့ဒီလိုမျိုးအခြေအနေတွေကရောဘလောက်ထိအောင်ဟိုတိုးတက်မှုရှိလာပါပြီလဲဟိုတုန်းကတည်းကစာလို့ရှိရင
်ကျွန်တော်တခုတော့တိုးတက်မှုတွေ့တာကတော့ဒီတပ်မတော်ရဲ့ဒီတရားစွဲဆိုတဲ့ကိစ္စပေါ့ဒီတော့ဆိုတပ်မတော်ကတကယ်သူတို့ဒီတရားသူတို့ဟိုမတင်ကြပြီးသူတို့ဟိုလှုပ်တော့မယ်ဆိုရင်တရားရုပ်ကိုအရင်မရောက်ပဲနဲ့ဒီတိုးတိုးရဲ့ဒီစစ်စေးရေးစုံစမ်းရေးခန်းကိုရင်ရောက်ပြီးမှနောက်ဆုံးမှတရားရုပ်ကိုပို့တာလည်းရှိတယ်ဒါပေမဲ့အခုဒီအချိန်မှာတော့ဒီတပ်မတော်ကလည်းတရားရုံးကိုဦးတိုက်ဒီလိုဆွေးဆိုလာတာကတော့တိုးတက်ပြောင်းလဲမှုတစ်ခုလိုပဲမြင်ပါတယ်အဲ့ဒါကတော့ကျွန်တော်တို့လည်းဒါကြိုးစားတဲ့ထောက်ခံတယ်ဒါဆိုကျွန်တော်တို့တရားရုံးမှာဘာမှဒီနှိပ်စက်ခြင်းဟောပေါ့ချင်းချုပ်ခြင်းမခံရဘဲနဲ့တရားရုံးမှာပြုနေနေတာဆိုတာဒီပြောဆိုနိုင်တာကတော့ဒီပြောင်းလဲလာတာတစ်ခုလိုကျွန်တော်ဒီပြန်ပြန်လေးအဲ့ဒါကိုတော့ဟိုဘာမှဝတ်တာဆိုတာကြိုးစားခံတာကိုယူပါတယ်
โอเคสรแล้วตะคูอ่ะไอ้มาจนตะคูโพลิซีโหมีจินาดิ2015เนี่ย3ปีแล้วตรงอ่ะถ้าสู่เสียรู้ดิตานนาปิอพั่วอ่ะเวเนี่ยดูเนาะกระเช็งเสียมาเลย2รอบดิโอเ
ค
ดิโหเคสอ่ะโพลิดิมะเร็งจินพี่แล้วอัตตคันเกยได้เคสมาเลยเวสรไอ้อัจฉริยะเนี่ยอ๋อดินอกป้ายมาบลูเสร็จพี่แล้วผิดตัวบาเลย
อะคูเทติจนเราดิเคสก็ดิส่งซ้ําถอดทุบกว่าตะตกโหเก็บตัวเลยพี่เนี่ยကျွန်တော်တို့ဒီတက်တီခံပစ္စည်းတွေဒီတင်ထားတဲ့ဒီရေစခန်းမူတည်ရတယ်ပြောင်းသွားတယ်ပြီးရင်ကျွန်တော်တို့ကဆက်လက်စုံစမ်းတဲ့အချိန်မှာဒါကတော်တော်ကိုဟိုဟာဘယ်ရှိတူဖို့တော်တော်ခက်ခဲတဲ့အချိန်တွေမှာရောက်သွားတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ခုအမှုမှန်ဖော်ထုတ်ရေးကော်မတီဆိုတာဆက်လက်ရှိသေးတယ်ကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေကျွန်တော်တို့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်
ဆိုတော့ကျွန်တော်ဟိုမှတ်မိတဲ့လောက်ဆိုရင်ပေါ့လေအဲ့ဒီအချိန်တုန်းကတော့မှဒီ NLD ဘက်ကနေပြီးတော့ပေါ့နော်ဒီအမှုမှန်အထူးသဖြင့်အခုနလိုပေါ့ဒီတိုင်းရင်းသားတွေအရေးဒါငင်းငယ်အတွက်ဆောင်ရွက်နေတဲ့အချိန်မျိုးမှာအခုလိုမျိုးဖြစ်သွားတဲ့အတွက်ပေါ့လေဒီအမှုနဲ့ပတ်သက်ပြီးတော့ဒီအမှုမှန်ပေါ်အောင်ဆောင်ရွက်ဖို့ဆိုပြီး NLD ဘက်ကကြီးညာချက်ထုတ်ပြီးတိုက်တွန်းတဲ့အချိန်တွေပိုင်းအထီးတော်ရောက်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဘာမှတော့ထပ်ပြီးတော့မတူဘူးပေါ့နော်အဲ့ဒီထက်တော့
ဘာမှအထူးကြောင့်မရှိပါဘူးအခု NLD ဆိုရက်ဘက်ကလည်းဟိုတော့ဟိုကိုကြီးတယ်ဆောင်ရက်တယ်ဆိုတာမရှိပါဘူးဒီတိုင်းပဲကျွန်တော်တို့ကတော့ဒီကမ်ပိန်းစိတ်နဲ့ဒီအမှုမှန်ပေါ်ထွက်လို့တဲ့စိတ်နဲ့ဆက်လက်ဆောင်ရွက်နေတာပဲရှိပါတယ
်ဟုတ်ကဲ့ပါဆိုတော့အခုတစ်ခါကျွန်တော်ရှင်းနေဥရောပဆန်းအောင်မေးချင်ပါတယ်ခင်ဗျာဆိုတော့ဥရောပဒီဒါရိုက်တာဒီကိုမင်းနေကိုကိုကြီးကိုဟိုအခုလိုမျိုးဒီထောင်ထဲချလိုက်တယ်ဆိုတဲ့အခါကျတော့ဟိုသူအနေနဲ့ဟိုဘလို့အကြောင်းအရာတွေကိုဒေါက်တာဟိုမင်းနေကိုကိုကြီးအနေနဲ့ပြောခဲ့တာကြောင့်ဒါနိုင်ငံတော်အကြီးအမျိုးပြတ်မှုဟိုဖြစ်သွားစေတာပါလေ
သူရေးခဲ့တာဒီဖတ်ကြည့်လိုက်လို့ချုပ်ပြောရရင်တော့သူကစမလို့ပေါင်းကြည့်ခြင်းလို့ဝေဖန်ထောက်ပြတာပဲစမလို့ကိုဆိုးရုပ်မျက်နှာသွားကြည့်တော့ဆိုတဲ့ကြည့်ရဲ့အကျန်စီမရှိပါဘူး။တော့သူကတော့ဒီလိုပေါ့ဗျာ။ဟဲ့တိုင်းကြီးအကြီးကျယ်လုပ်တဲ့ပုံကူကြီးအာဒေရင်ကိန်းရဲ့ရရရီအဲ့လိုမျိုးတွေမရှိဘူးဆိုတဲ့အကြောင်း ဲ့လားစသည်ဖြင့်ပေါ့အဲ့ဒီလိုအတောင်ဘက်ကနေပြီးတော့တမ်းမတော်ကအစင်မြဲလို့လူတိုင်းပြည်ကာကွယ်ရေးအတွက်လို့ချက်တက်ကြွစီခြင်းနဲ့ရေးခြင်းနဲ့သူ့ရဲ့အရေးသားတွေကရေးတာပါတော့အဲ့ဒါကိုရေးရုံနဲ့ရေးတယ်ချက်ချီတာလည်းမရှိဘူးထုတ်ပြန်ကြေညာတာလည်းမရှိဘူးဖေ့စ်ဘွတ်လို့နေရာမှာလူကြီးရေးကြေညာစရာအပိုက်19နဲ့ဖော်ကြည့်ပုံချီကဥယျပုံမှာ354ပါလွတ်လပ်စွာပြီးတော့ကျန်စာသုံးတက်ခွင့်ရှိရဲဆိုတဲ့ဒီအခွင့်အရေးကိုသူကျင့်သုံးပြီးတော့သူရေးတာပါတော့အဲ့တော့အခုလို Facebook မှာရေးတဲ့အတွက်လို့ပြောမယ်ဆိုရင်သူကအစာပေါင်းများစွာရေးနေတယ်ပြီးတော့ဖြန့်ချီနေတဲ့ဂျာနယ်တွေလည်းရှိတာပဲဒါပေမဲ့လို့ဘာကြောင့်လဲဆိုတော့မိမိကိုယ်ကိုကြည့်ရလူကိုရင်းနဲ့လူပုံသိက္ခာစသည်ဖြင့်ရုပ်ရှင်တွေရိုက်ကြပါလေထင်ပေါ်ကျော်ကြားတဲ့လူကြောက်ကလည်းဖြစ်နေကြဟု
တ်ကဲ့
တော့အဲ့တော့ပြောချင်တာတော့ freedom of expression ကိုယ်ပြောက်တဲ့သဘောလိုဖြစ်နေတယ်ပြောညာစွာစိတ်မကောင်းဖြစ်ရပါတ
ယ်ဟုတ်ကဲ့ပါခင်ဗျာဥရောပကျေးဇူးပါခင်ဗျာအခုခါတော့ကျွန်တော်ဥအောင်ထူပြကြပေးစီလိုပါတယ်ဆိုတော့ဒီနိုင်ငံတော်အကြီးအညိုပြည့်စုံမှုဆိုတာဟာဥပေကြောင့်အရာရောရှိတဲ့ရှိရတယ်လို့ထင်ပါလားဥမာနောက်တစ်ခုကဒီနိုင်ငံတကာမှာဆိုရင်ပေါ့လေဒီသမ္မတဒေါ်နယ်ထရန့်အောင်ပေါ့နော်ဒါသူ့ကိုမကြိုက်ကြတဲ့သူတွေကဆိုလို့ရှိရင်သမ္မတဒေါ်နယ်ထရန့်ပုံကိုဒီလေဘူပေါင်းရုပ်အကြီးလုပ်ပြီးတော့ဟိုဒီမျိုးတွေထဲမှာလိုက်ပြီးတော့ဆွဲကြတယ်ဆိုတော့ဟိုနောက်ဆုံးမေးဒီအင်ဘီရောသူနေတဲ့အင်ဘီရောရှေ့မှာတော့မှသွားပြီးတော့ဟိုချိတ်ထားတာမျိုးတွေဝါးကြီးဒီအကြီးပေါ့လေဆိုတော့ဒီလေဘူပေါင်းရုပ်အကြီးကိုသွားပြီးတော့ဟိုသူအင်ဘီရောကနေမြင်အောင်သွားပြထားတာမျိုးတွေဝါးကြီးအထီတောင်လောက်ကြပါတယ်ဆိုတော့အခုလိုဒီဒီဆရာ Samsung အပါဝင်ပေါ့လေဒါရိုက်တာ Maintain ကိုကိုကြီးတို့ဟိုအခုနောက်လို့သူတို့ပြောကြဆိုကြတဲ့ကိစ္စတကယ်ကတော့ပေါ့လေရာရီယာဟိုဒီမိုကရေစီကိုသာတွားနေတယ်ဒီမိုကရေစီကိုသာလက်ခံကျင်တဲ့သူဆိုလို့ရှိရင်အခုလိုဝေဖန်ခံရတာတွေကတကယ်လို့တွက်ကြည့်ရင်ဒါဟိုသတိထားစရာပြန်ဖြစ်လာပြီးတော့ဟိုဒါကိုယ့်အတွက်ပို့ပြီးတော့တော့အထောက်ကူဟိုဖြစ်စီတယ်ဆိုပြီးတော့ဘာကြောင့်သူတို့ဘက်ကမစဉ်းစားနိုင်ရတာလဲခင်ဗျဟ
ိုဒီလိုပြမြန်မာပြည်ကဥပဒေကိုမြန်မာပြည်ရဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့ကြည့်ရမယ်လေအဲ့လူ့အခွင့်အရေးပေါ်ခြေခံပြီးတော့ကြည့်ဖို့လိုလားခုနဒီရအမေရှိပြောထားတဲ့အိရန်အခြေအနေကအမေရိကန်ဖွဲ့စည်းပုံခြေဝင်နေဆိုင်အဲ့မှာဗာဒီတာလဲဆိုတော့ကွန်ဂရက်ရှယ်မိတ်နိုလောအဘရီဂျင်းဖရီဒမ်အက်စ်ပရက်ရှင်လို့အတိအကျရေးထားတယ်ဆိုတာကလူလတ်စွာထုတ်ဖို့ပိုင်ခွင့်ကိုချုပ်ချယ်တဲ့ဘယ်ဥပဒေမှကွန်ဂရက်ဆောင်မပြုအောင်ဒါရှင်းရှင်းလေးဖွဲ့စည်းပုံခြေဥပဒေကလူလက်စတော့ဘုံအမှတ်ခံရပြီးထားလိုက်တာအဲ့ဒီအခြေခံကနေပြီးတော့မှဥပဒေအားလုံးပြသရမှာအဲ့တော့ခြားဘယ်ဥပဒေကမှဖွဲ့စည်းပုံကြော်လို့မရဘူးဆိုတော့ကျွန်တော်တည်တဲ့ဥပဒေကိုကြည့်တဲ့အခါမှာဖွဲ့စည်းပုံတော့ကျက်ဖြစ်သွားတယ်ဒါအမေရိကန်မှာဒါကြောင့်လူလက်စတော့ပြောဆိုဝင်ရာဂိုင်းနိုးပြည်နေပါရနေတာနေနေမှာကြည့်တဲ့အခါကျတော့ဥမာ354ရဟုတ်ငါတို့ညီဖွဲ့စည်းပုံဘဝ354ကျလူလတ်စော်တို့ကိုပြောဆိုရင်ပြီးသားတဲ့အောင်ရှိတော်ညာလေလေခုနကကျွန်တော်တို့ပြောတဲ့အကန့်တတ်ချက်တွေပါအဲ့ကန့်တတ်ချက်ကပဲနိုင်ငံတော်လုံခြုံရေးဆိုထိတ်ကပ်ပါတယ်အဲ့နိုင်ငံတော်လုံခြုံရေးဆိုတာကဒီတဲ့တခြားဘယ်ဥပဒေမှမအဓိပ္ပာယ်ဖွင့်တာမရှိဘူးအဲ့နိုင်ငံတော်လုံခြုံရေးကိုဖွဲ့စည်းပုံချောင်းကြီးခုံးတာအဓိပ္ပာယ်ဖွင့်တာမရှိဘူးအဲ့တော့မြန်မာစစ်တပ်နဲ့ဆွေးအာဏာပိုင်တွေကသူတို့မကြိုက်တာပြောတဲ့ပုဂ္ဂိုလ်မှန်တယ်များဘူးနိုင်တော်လူညွေးအောက်ကတရားစိုးရင်ရှိအောင်ဗန်နီပေးထားလိုက်တယ်တော်ဘူးကြီးလေကျွန်တော်တို့ဒီဆက်သွယ်ဥပဒေ466ကကြီးမှာခဏိအချိန်ကြီးအသေးအဖြတ်မှုဆိုတာပြင်းမပြင်းနေပြရဆက်ရှိနေတာပဲဆိုဘယ်တို့တော့မထောက်ပြဘူးဆိုမြန်နိုင်ငံမှာပြည်ဥဆိုင်ဥပဒေဆိုကြည့်ပြည်ဥဆိုင်ဥပဒေပုံမှန် 499 မှာအသေးအဖြတ်မှုပါနေတာပဲ
ဟုတ်ကဲ
့သူတို့499ရဲ့အသေးအဖြတ်မှုမှာကချွင်းချက်တွေရှိတယ်အဲ့ချွင်းချင်းနဲ့အညီခုခံရင်ဒီဖြစ်ုံတရားဆွလို့မရ
ဟုတ်ကဲ့ပါ
ဆိုတော့ကရေးချွင်းချင်းမရှိတော
့ဟုတ်ကဲ့
အဲ့အားကဘာနဲ့ဆိုင်လို့လို့ဆိုတော့ပြောစုပိုင်းကိုဖွဲ့စည်းပုံအခြေခံဥပဒေကအမခန့်ချက်ပြီးမထားတဲ့အခါမှာအခြားဥပဒေသင်တယ်လို့ပြောရမ်းတာပဲ
ဟုတ်ကဲ့ပါခင်ဗျာ
ဒီကနေလူခွင့်ကိုကြည့်ဖို့တော့ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီအချိန်ရလဲမကြခင်ခြေတော်မှာဖြစ်တဲ့အတွက်ပေါ့လေဆိုတော့ဟိုအခုတာနောက်ဆုံးပေါ့ဟိုဆရာဆမ်ဆွန်ကနေစပြီးတော့ဖြေချပေးပါဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအထူးသဖြင့်တော့ဆရာတို့လိုတိုင်းသားဒေသတွေမှာဘလောက်ထိအောင်အခုလိုလွတ်လွတ်လပ်လပ်နဲ့ကိုယ့်ရဲ့အခြေအနေအခက်အခဲတွေကိုပြောဆိုဖို့ကအရေးကြီးရလို့ထင်ပါလေခင်ဗျာ
အာကျွန်တော်တို့တိုင်းသားဒေသတွေမှာဒီမစ်60လုံးလုံးဒီဆက်အနာရှင်ရဲ့ဒီဖြစ်မှုမှာအုပ်ချုပ်မှုအောင်မှာကျွန်တော်တို့ကအခုမှစပြီးမှဒီလိုပြောလာနိုင်တဲ့အချိန်မှာအခုတို့ပြန်ပြီးမှဒီတရားစုဘုကိစ္စကြီးရှိတဲ့အချိန်မှာပုံပြီးမှတော့ဟိုပြော့ွယ်သွားနိုင်ပါတယ်ဒါကြောင့်မို့ကျွန်တော်ကတော့လူငယ်တွေကိုအားလုံးအားပေးပါတယ်ဆက်လက်ပြီးမှလက်လက်စွာပြောဆိုခွင့်ပေးဖို့ခွင့်ကိုဆက်လက်ပြီးကျွန်တော်တို့ကြိုးစားကြရအောင်လို့ကျွန်တော်ကအဲ့လိုအားပေးနေပါတယ်အခုချိန
်ဥရောပဆန်အောင်15စက္ကန့်လောက်ပြောပြပါခင်ဗျာ
ကျွန်တော်အနေနဲ့ပြောချင်တာကတော့အခုဆွဲနေတာတမ်းလို့ပိုင်းကဆွဲလိုက်ရပြည့်တက်ကြီးပုံမှန်900ငါတကြီးနေရအဓိကဆွဲတယ်အဲ့တော့ဒီဥစ္စာကကျဲစက်စက်ကရဲတရင်တက်ဖို့ရပဲဆွဲရတာတမ်းမလို့အခုလိုဆွဲနေခြင်းဟာတမ်းလို့အပေါ်မှာအမြင်လွဲပါမှုတွေဖြစ်စေနိုင်တဲ့အတွက်မဆွဲခြင်းဘူးရဲတရင်တက်ဖို့နဲ့သာဆွဲရတဲ့မှာလေလို့ကျွန်တော်အကြံပြုပြောဆိုချင်ပါတယ
်ဦးအောင်သူခတ်တူတူလေးပြောပြပါခင်ဗျာ55စက္ကန့်လောက
်ဟိုဒေါက်တာဆန်ဆန်ကလွတ်လပ်စွာသူ့ကိုဝင်ကိုသူကိုယ်နဲ့တော့ကျင့်တုံးပြီးတော့ပြောတာကျွန်တော်တို့ကွန်ပျူတာတစ်ခါကြာတော့လည်းပဲဒေါက်တာဆန်ဆန်ကတရားရုံးကတရားဆွေးလာတာကိုအရှိမကြည့်ဒါကောင်းတဲ့ဘက်ကရှိတယ်သူဆိုဒီနေ့မှာကျွန်တော်လူဟိုစစ်တပ်ကတော့တရားရုံးမှာတရားဆွေးတယ်လူတုကစစ်တပ်ကိုတရားဆွေးခွင့်မရဘူ
းဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျ
ာ
ကျွန်တော်တို့အချိန်ရှေ့သွားပြီဖြစ်တဲ့အတွက်ကျွန်တော်တို့အစီအစဉ်လေးကိုဒီမှာပဲညနာပြရစီခင်ဗျာအားလုံးကျေးဇူးအထူးတင်ပါတယ်